Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ31ရက်အင်္ဂါနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ18 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်။ကျမအေသနာကျော်ပါ။အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့သမ္မတအမိန့်ကိုမထောက်ခံတဲ့ယာယီရှေ့နေချုပ်ဆယ်လီယိတ်စ်ကိုယာရုကဖယ်ရှားလိုက်ပါတယ်။ကနေဒါနိုင်ငံခွီးဘက်မြို့မှာဗလီတစ်ခုမှာတနက်နေ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်သစ်နယ်ပွားကနေဒါနိုင်ငံသားတက္ကသိုလ်ကျောင်းသားကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပါတယ်။အီရန်နိုင်ငံကပြုလုပ်လိုက်တဲ့ပေရင်းနဲ့ဒုံးကျည်စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့တော့ကုလသမဂ္ဂလုံခြုံရေးကောင်စီဒီကနေ့အရေးပေါ်အစီအစဉ်ကျင်းပဖို့ရှိပါတယ်ရှင်။ဒီလိုမျိုးထိတ်တန့်ရောက်ကမ္ဘာသတင်းတွေကြားရပါမယ်ရှားဖောင်ရေ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
We're here now because tens of millions of Americans have placed their hopes in us to transfer power from Washington DC and give it back to the people.
Washington DC ကအာဏာကိုလူလူလက်ထက်ပြန်လွှဲပေးမယ်ဆိုတဲ့ American သမ္မတ Donald Trump ရဲ့ပြောဆိုချက်ပါအပြည့်အစုံကိုနောက်ပိုင်းမှာကြားကြရပါမယ်။ဒီအကြောင်းနဲ့အတူမွတ်စလင်နိုင်ငံ9ခုကပြည်သူတွေ American ပြည်ဝင်ခွင့်ယာယီတားမြစ်တဲ့ American သမ္မတရဲ့အမိန့်တင်ညာချက်ကို American Democrat လွတ်တော်အမတ်တွေကပြင်းပြင်းထန်ထန်ရှုံချတဲ့အကြောင်းနဲ့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးကော်မရှင်ရဲ့စီရင်ခံစာတင်ပြချက်ရရွှေဆိုင်လိုက်တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမအေးသင်တာကျော်နဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်။
American ပြည်အောင်စုမှာသမ္မတ Donald Trump ကလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့သမ္မတအမိန့်ကိုမထောက်ခံတဲ့ယာယီရှေ့နေချုပ်ဆယ်လီယိတ်စ်ကိုယာရုကဖယ်ရှားလိုက်ပြီးတော့နောက်ပိုင်းအတွင်းမှာပဲသူ့နေရာမှာအစာထိုးခန့်အပ်တဲ့ယာယီရှေ့နေချုပ်အစ်တကတရားရေးဌာနဝန်ထမ်းတွေအနေနဲ့သမ္မတရဲ့တရားဝင်အမိန့်ကိုတရားဥပဒေနဲ့အကာအကွယ်ပြုကြဖို့သူ့ရဲ့ဝန်ထမ်းတွေကိုညွှန်ကြားလိုက်ပါတယ်။သမ္မတ Trump ကဒါနာပွန်တီကိုယာယီရှေ့နေချုပ်ဖြစ်နေခန့်အပ်လိုက်ပြီးတော့သူကရှေ့နေချုပ်တဦးအထက်လွှတ်တော်ကအတီးပြုမရွေးပြီးမချင်းတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ရှင်းနေကြုံနေရာအတွက်ပနမအရွေးချယ်ခံထားရတဲ့အထက်လွှတ်တော်အမတ် Jeff Sessions ကိုခန့်အပ်ဖို့အတွက်အထက်လွှတ်တော်တရားရေးကော်မတီကဒီကနေ့မဲပေးဆုံးဖြတ်ကြမှာပါဒီသတင်းပတ်ကုန်ပိုင်းမှာတော့သူ့ကိုအထက်လွှတ်တော်တစ်ခုလုံးကအတည်ပြုပေးရမှာဖြစ်ပါတယ်အခုယာရုကဖယ်ရှားခံရတဲ့ Miss Yates ကသမ္မတဟောင်းဘရက်အိုဘားမားခန့်အပ်ခဲ့သူဖြစ်ပြီးတော့သူကသမ္မတထရမ့်ကထုတ်ပြန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်ဟာဥပဒေနဲ့ညီညွတ်တယ်လို့မယူဆကြောင်းပြောပြီးတော့သူ့ရဲ့တရားရေးဌာနမှာညွှန်ကြားချက်ထုတ်ပြန်ခဲ့တာပါအင်မီရောက message ကိုပြင်းပြင်းထန်ထန်ဝေဖန်တဲ့ကြေညာချက်ထုတ်ပြန်ပြီးတော့သူဟာအမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့လှုပ်ထားတဲ့သမ္မတရဲ့တရားဝင်အမိန့်ကိုဆောင်ရွက်ဖို့ညှင်းဆိုပြီးတော့တရားရေးဌာနကိုတစ္ဆာဖောက်ခဲ့တယ်လို့ပြောထားပါတယ်။အရင်တစ်ပတ်မှာလက်မှတ်ထိုးထုတ်ပြန်ခဲ့တဲ့သမ္မတရဲ့အမိန့်အရရွှေပြောင်းချေချတဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်အောင်စုကိုဝင်ရောက်ခွင့်ရပ်ပေါင်း120ပိတ်ထားပြီးတော့ဆီးရီးယားကလာတဲ့ဒုက္ခသည်တွေကိုတော့ရက်အကန့်အသတ်မရှိပိတ်ထားပါတယ်။အီရတ်အီရန်လီဗီးယားဆီးရီးယားဆူဒန်ယီမန်နဲ့ဆိုမာလီယာနိုင်ငံသားတွေကိုလည်းအမေရိကန်ပြည်ဝင်ခွင့်ကို3လပိတ်ထားပါတယ်ရှင
်။အမေရိကန်ရဲ့ဦးစားပေးအစီအစဉ်တွေထဲမှာဒုက္ခသည်တွေကိုအကာအကွယ်ပေးသွားဖို့ကိစ္စမကြခင်ပြန်လည်လှုပ်ဆောင်သွားမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါရယ်ဒုက္ခသည်တွေကိုလက်ခံမှုရပ်ပေါင်း120ကျော်ပိတ်ပင်ထားမဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်ထုတ်ပြန်လိုက်ပြီးမစ္စတာဂူတာရက်စ်ကအခုလိုပြောတာပါအမေရိကန်အနေနဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးနေတဲ့အစဉ်လာရှိပြီးအခုလိုလက်ခံမှုပိတ်ပင်ထားတာဟာယာယီတာဖြစ်လိမ့်မယ်လို့သူ့အနေနဲ့ခိုင်ခိုင်မာမာမျှော်လင့်ကြောင်းအီသီယိုးပီးယားနိုင်ငံအဒီစ်အဘာဘာမြို့မှာကျင်းပနေတဲ့အာဖရိကသမဂ္ဂညီလာခံအတွင်းမစ္စတာဂူတာရက်စ်ကသတင်းတောက်တွေကိုတင်လာနေမှာပြောသွားတာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကလည်းဒုက္ခသည်တွေအနေနဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်မှုအချိန်တွေတော်တော်ကြာစောင့်ဆိုင်းခဲ့ရပြီးတဲ့နောက်မှာအခုလိုအခြေအနေမျိုးနဲ့ရင်ဆိုင်ရတာကြောင့်စိုးရင်ထိတ်လန့်ပြီးတော့ဝမ်းနဲ့စိတ်ပြတ်နေကြတယ်လို့မနေ့ကပဲပြောပါရယ်ဂျနီဗာကနေထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာရွှေပြောင်းချေချမဲ့အစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ယာယီပိတ်ပင်တားဆီးမှုကြောင့်အခက်အခဲရင်ဆိုင်ရသူတွေအနေနဲ့ဘယ်လိုအခြေအနေမျိုးနဲ့ရင်ဆိုင်ရမလဲဆိုတဲ့အပေါ်အလွန်စိုးရိမ်မိကြောင်းလည်းဖော်ပြထားပါရယ်အမေရိကန်အနေနဲ့ဒုက္ခသည်တွေကိုလက်ခံဖို့ရပ်ပေါင်း120ကျော်ယာယီပိတ်ပင်ထားတဲ့ကာလအတွင်းမရေမယအခြေအနေအောက်မှာနေထိုင်နေရတဲ့ဒုက္ခသည် 2,000 လောက်တွားရောက်နိုင်ခွင့်ဆုံးရှုံးသွားနိုင်ကြောင်းလည်းUNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကခန့်မှန်းထားပါရခင်ဗျာ
အမေရိကန်တရားရုံးချုပ်မှာလက်လက်နေတဲ့တရားသူကြီးနေရာကိုဘယ်သူကိုခန့်အပ်လဲဆိုတာသမ္မတဒေါ်နယ်ထရမ့်ဒီကနေ့ရုံးမြင့်တန်ကြားကနေကြေညာမှာဖြစ်ပါတယ်။လက်ရှိတရားလွှတ်တော်ချုပ်မှာတရားသူကြီး၈ဦးပဲရှိပြီးတော့နိုင်ငံရေးအယူဆမှာတော့၄ဦးစီနှစ်ဖက်ကွဲနေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့သမ္မတထရမ့်က
A person who is unbelievably highly respected and I think you will bebe very impressed with this person.
သူရွေးချယ်ထားတဲ့သူဟာမယုံနိုင်လောက်အောင်လေးစားမှုရထားသူပုံကိုယ်တူဖြစ်ပြီးတော့အဲ့ဒီပုံကိုယ်ပေါ်မှာတိတ်ပြီးတော့အထင်ကြီးသဘောကျကြမှာပါ။မနေ့ဖြန်ည၈နာရီမှာအင်ဂျီရောကနေကြေညာမှာဖြစ်ပါတယ်လို့မနေ့ကတနင်္လာနေ့ကပြောသွားပါတယ်။အမေရိကန်အထက်လွှတ်တော်ကအတည်ပြုပေးပြီးသွားရင်အခုဖြစ်ဖို့လိုတဲ့တရားရုံးချုပ်တရားသူကြီးနေရာကိုလူစားခန့်အပ်နိုင်မှာဖြစ်ပါတယ်။တမျိုးကြောင့်ဝါဒီတရားသူကြီးစကလီယန2016 February လမှာကွယ်လွန်သွားခဲ့လို့သူ့နေရာမှာအစားထိုးခံရမှာပါ Mr. Trump ကသမ္မတနေရာအတွက်မဲဆွေတုန်းကတရားသူကြီးစကလီယန်နေရာမှာသူ့လိုထတ်တူရှိမဲ့သူမျိုးပဲခန့်အပ်ချင်တယ်လို့ပြောသွားခဲ့ပူပါတယ်သမ္မတဘရက်အိုဘားမားကတရားသူကြီး Merritt Gerald ကိုအဲ့ဒီနေရာမှာခန့်အပ်ဖို့ပြီးခဲ့တဲ့မလကနာမည်တင်သွင်းခဲ့ပါတယ်သမရအိုဘားမားရွေးတဲ့တရားသူကြီးကိုအထက်လွှတ်တော်အမတ်တွေအတိမပြုတ်ပေးခဲ့ပဲနဲ့အဲ့ဒီနေရာအတွက်သမရအိုဘားမားရဲ့နောက်ကတက်လာတဲ့သမရကပဲရွေးရမယ်လို့ပြောခဲ့တာပါအထက်လွှတ်တော်ကဒီမိုကရက်အမတ်တွေကတော့သူတို့ဒီစီဇန်ကိုရသလောက်အချိန်ဆွဲထားပြီးတော့အထက်လွှတ်တော်အမတ်အများစုထောက်ခံမှုအဖြစ်နဲ့အမတ်60နေရာရမှဒီနေရာကိုအတိပြုတ်ပေးနိုင်အောင်လို့တွန်းအားပေးဖို့စီဇန်နေပါတယ်ရှင်
American ပြည်ထောင်စု Wall Street Stock ဈေးကွက်မှာဈေးနှုန်းတွေအကြီးအကျယ်ထိုးကျသွားပြီးနောက်တစ်ရက်ဒီကနေ့မှာတော့ဂျပန်နိုင်ငံ Stock ဈေးကွက်မှာလည်းဈေးနှုန်းသီးသီးသာသာကျဆင်းသွားပါတယ် Nikkei အညွန်ကိန်း 1.8 ရာခိုင်နှုန်းထိကျဆင်းသွားပြီး American သမ္မတ Donald Trump November ဒီရွေးကောက်ခံအချိန်ကစလို့ဒါဟာတရက်ထဲမှာစံချိန်ချိုးကျဆင်းသွားတာပါဥရောပဈေးကွက်စဖွင့်ကားစားမှာမဆူစလောက်ဈေးတက်ခဲ့ပေမဲ့တရုတ်နဲ့ဟောင်ကောင်မှာတော့အားလည်းရဖြစ်တာကြောင့်ဈေးကွက်ပိတ်ထားပါတယ်အမေရိကန်ရဲ့အစုရှယ်ယာညွန်ကိန်းဒေါင်းဂျုံစာ 122.65 ရာခိုင်နှုန်းအထိဈေးကျသွားခဲ့ပြီး S&P အညွန်ကိန်းဟာ 73.8 ရာခိုင်နှုန်းဆုံးရှုံးခဲ့ပါတယ်အကြမ်းဖက်သမားတွေပေါ်ထွက်ရရဲလို့အမေရိကန်ဆိုရကသတ်မှတ်ထားတဲ့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကလာရောက်သူတွေရဲ့ပြည်ဝင်ခွင့်ကိုအမေရိကန်ပြည်အောင်စုကယာယီပိတ်ပင်လိုက်ပြီးတဲ့နောက်ဆက်တွဲအကျိုးဆက်အပေါ် stock ရောင်းဝယ်သူတွေကစိုးရိမ်နေကြတဲ့အချိန်မှာပဲအမေရိကန်ဈေးကွက်မှာမနေ့ကတနင်္လာနေ့မှာဈေးထိုးကျသွားတာပါစီးရီးယား၊ Iraq, Iran, Libya, Yemen, Somalia နဲ့ Sudan နိုင်ငံကအမြင်နေထိုင်ခွင့်ရသူတခါတည်းပြည်ဝင်ခွင့် Visa ရရှိထားသူတွေအပြင်တခြားနိုင်ငံကနေဒုက္ခသည်အဖြစ်ရွှေ့ပြောင်းအခြေချနေထိုင်သူတွေအနေနဲ့ American နိုင်ငံကိုဝင်ရောက်ခွင့်ယာယီပိတ်ပင်ထားတဲ့အမိန့်ကြေညာချက်ကိုလွန်ခဲ့တဲ့တောက်ကြနေ့ကသမ္မတ Trump လက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါအခုလိုအမိန့်ကြေညာချက်ကြောင့် American မျိုးကြီးတွေနဲ့လေစိတ်တွေမှာထောင်ထဲချီတဲ့လူတွေဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကနေဒါနိုင်ငံကွီးဘက်မြို့မှာဗလီတစ်ခုတနက်နေ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်သစ်နယ်ပွားကနေဒါနိုင်ငံသားတက္ကသိုလ်ကျောင်းသားကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပါတယ်။လူသက်မှု6မှုလူသက်ရန်ကြံစည်မှု9မှုတို့နဲ့အသက်28နှစ်အရွယ် Alexander Bissonnette ကိုတနင်္လာနေ့ညကရဲကအမှုတင်လိုက်တာပါ။ကနေဒါဝန်ကြီးချုပ် Justin Trudeau ကဒီတိုက်ခိုက်မှုဟာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးရှုတ်ချပါတယ်။တနင်္ဂနွေနေ့ညပိုင်းအခင်းဖြစ်ပွားတဲ့အချိန်မှာ Cubet Islamic Culture Center ဗလီမှာလူ90ကျော်ရှိနေတာပါ။အသက်35နှစ်ကနေအသက်80အရွယ်ရှိတဲ့လူ6ဦးသေဆုံးသွားတယ်လို့ရဲဌာနပြောခွင့်ရသူ Christine Coulon ကဆိုပါတယ်။တိုက်ခိုက်မှုအတွင်းမှာတခြားလူ10ဦးထိခိုက်ဒဏ်ရာရရှိပြီးတော့အဲ့ဒီထဲက5ဦးကစိုးရိမ်ရတဲ့အခြေအနေမှာရှိနေတာပါ။ဒုတိယမျိုးသားတအုပ်ကိုတော့မတင်ကားသူအဖြစ်နဲ့ရဲကဖမ်းဆီးခဲ့ပေမဲ့အခုတော့မျက်မြင်သက်သေအဖြစ်နဲ့သတ်မှတ်လိုက်ပါပြီ။ဒီတိုက်ခိုက်မှုဘာကြောင့်လုပ်ရတယ်လဲဆိုတာရဲကမပြောဘဲနဲ့ဒီပြစ်ခတ်မှုမှာတခြားသူပါမပါလဲရှင်းရှင်းလင်းလင်းမသိရပါဘူး။စုံစမ်းစစ်ဆေးမှုတွေကိုလောလောဆယ်တော့ပြည်တွင်းရဲတပ်ဖွဲ့ကပဲကင်တွယ်နေကြောင်း Royal Canadian မြင်းစီးတပ်ဖွဲ့ရဲချုပ် Martin Blunt ကပြောပါရယ်။ဝင်ကြီးချုပ်ထရူရောကတော့တနင်္လာနေ့မှာလွှတ်တော်မိန့်ခွန်းပြောတော့အခုပြစ်ခတ်မှုမှာထိခိုက်ရသူတွေဟာသူတို့ကိုးကွယ်ယုံကြည်မှုကြောင့်တိုက်ခိုက်ခံရတာဖြစ်တယ်လို့ပြောပြီးတော့ကနေဒါမှာနေထိုင်တဲ့မွတ်စလင်တွေနဲ့အတူကနေဒါတနိုင်ငံလုံးကရပ်တည်ထားပါတယ်လို့ပြောသွားခဲ့ပါတယ်ရှင်
ယူကရိန်းနိုင်ငံအရှိဘက်ချမ်းမှာအစိုးရတပ်ဖွဲ့နဲ့ရုရှားလူလာတဲ့ခွဲထွက်သဘုံတွေကြားနှစ်ရက်ကြာတိုက်ပွဲတွေအတွင်းလူ9ဦးထက်မနည်းသေဆုံးသွားတယ်လို့ယူကရိန်းအစိုးရကပြောပါတယ်။ရုရှားဘာသာစကားပြောတဲ့အရှိဘက်ဒေသတွင်သဘုံတွေထိမ့်ချုပ်ထားတဲ့ Donetsk နဲ့ဒီရုရှားနယ်စပ်တစ်လျှောက်ကနေရာတော်များများမှာတိုက်ပွဲတွေတနည်းနည်းနည်းကဖြစ်ပွားခဲ့တယ်လို့ယူကရိန်းအစိုးရကပြောပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘသူကအရင်စတဲ့ဆိုတာမျိုးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲနေပါတယ်။သဘုံတွေဟာတင်ကားတွေနဲ့ Great Launcher လို့ခေါ်တဲ့ဒီဘုံးလေးထည့်ပြလို့ရတဲ့စစ်သနတ်တွေကိုအသုံးပြုပြီးတိုက်ခိုက်တယ်လို့ Ukraine အစိုးရကဆက်ဆွဲထားပါတယ်။2015ခုနှစ်အပြစ်ခတ်ရစဲသဘောတူညီချက်ထက်မှာစစ်ရေးအရာထိတ်တဲရင်ဆိုင်နေရတဲ့နေမြေအတွင်း Great Launcher အပါအဝင်လက်နက်ကြီးတွေအသုံးမပြု၍ပါဝင်ပြီးဒီသဘောတူညီချက်ကြောင့်တိုက်ပွဲတွေအတွင်းလူအသေးပြောင်းနှုန်းသိသိသာသာရောကျသွားခဲ့ပါတယ်။ရုရှားလိုလာတဲ့ယူကရိန်းသမ္မတကိုအနောက်လိုလာတဲ့ဆန္ဒပြသူတွေကဖျောက်ချခဲ့ပြီးနှစ်လအကြာယူကရိန်းပိုင်းခရိုင်းမီးယားကျွန်းဆွယ်ကိုရုရှားတွေကဝင်ရောက်သိမ်းပိုက်ပြီးတစ်လအကြာ2014ခုနှစ်ဧပြီလကစတင်တဲ့တိုက်ပွဲတွေအတွင်းလူပေါင်းသသောင်းနီးပါးသေဆုံးခဲ့ပြီးအဲ့ဒီထဲကတဝက်ကျော်ဟာအရပ်သားတွေဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံကပြစ်လုလိုက်တဲ့ပယ်ရင်တဲ့ဒုံးကြီးစမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့အရေးပေါ်အစည်းအဝေးကျင်းပမှာဖြစ်ပါတယ်။တာလက်ဖြစ်ဒုံးကြီးတစဉ်အီရန်ကတင်းငွေတွေကစမ်းသပ်ပြစ်လုခဲ့ပြီးတဲ့နောက်ဒီအရေးပေါ်အစည်းအဝေးခေါ်ယူဖို့အတွက်အမေရိကန်ပြည်အောင်စုကတောင်းဆိုခဲ့တာပါ။စမ်းသပ်တဲ့ဒုံးကြီးဘာအမျိုးအစားလဲသူ့ရဲ့စွမ်းဆောင်ရည်ဘလောက်ရှိလဲဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။နျူကလ িয়ার ထိပ်ဖူးတက်စင်နိုင်တဲ့ပယ်ရင်တက်ဒုံးကြီးတွေနဲ့ပတ်သက်ပြီးတော့ဘာမှမလုပ်ဆောင်မှု2015ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရအီရန်ကိုတားမြစ်ထားပါတယ်။အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုကန့်တတ်ပြီးတော့နိုင်ငံတကာဘက်ကလည်းအရေးယူပိတ်ဆို့မှုတွေလျှော့ပေါ်ဖို့သဘောတူညီချက်ကိုအီရန်နဲ့ကမ္ဘာ့အင်အားကြီး6နိုင်ငံတို့ရရှိပြီးတဲ့နောက်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကို၈နှစ်တာကန့်တတ်ထားတာဖြစ်ပါတယ်ရှင်။
NLD ဥပဒေအကြံပေးဦးကုန်နီလောက်ကျန်သူကိုဖမ်းမိဖို့ကူညီရင်းတနက်သမားရဲ့ပြစ်ခတ်မှုကိုခံခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းရဲ့ဇာပနရန်ကုန်ရေဝဲတုတ်တန်ကျင်းပရာမှာနိုင်ငံရေးခေါင်းဆောင်တွေလွှတ်တော်အမတ်တွေနဲ့တက်ကြွလှူရှားသူတွေအတော်များများတက်ရောက်ခဲ့ကြပါရယ် NLD ပါတီရဲ့နာယကဦးတင်ဦး88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်တို့ကဝမ်းနဲ့ကြေကွဲကြောင်းဇာပနအခမ်းအနားမှာအသီးသီးမိန့်ခွန်းပြောခဲ့ပါရယ်ရှင်းနေဦးကိုနီကိုလောက်ကျန်သူဟာသခိုင်းတိုင်းရင်းမာပင်နေသားကိုကြည်လွင်ဆိုသူဖြစ်ပြီးတော့သူဟာရှေးအောင်ပစ္စည်းခိုးယူမှုနဲ့ထောင်ချခံခဲ့ရပြီးဒီလွန်ခဲ့တဲ့သမရဦးသိန်းစင်လက်ထက်ကလွန်ငင်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာသူဖြစ်ပါတယ်အမှုဖြစ်စဉ်နဲ့ပတ်သက်လို့ရဲစစ်ဆေးချက်တွေအင်တာနက်အွန်လိုင်းပေါ်မှာပေါက်ကြားခဲ့ပြီးဒီပေါက်ကြားတဲ့စာရွက်စာရည်နေရာအစစ်အမှန်ဖြစ်တယ်လို့နိုင်ငံတော်သမရယုံပြောခွင့်ရသူက VOA ကိုအတည်ပြုထားပါတယ်ဒါပေမဲ့ဘလို့ပေါက်ကြားတယ်လဲဒီကိစ္စပေါ်ဘလို့အေးအေးယူမလဲဆိုတာတွေကိုတော့အသေးစိတ်မသိရသေးပါဘူးပေါက်ကြားခဲ့တဲ့စစ်ကြောရေးမှတ်တမ်းအရဆိုရင်တော့ဥကိုနီကိုလှုပ်ကြံတဲ့တနက်သမားကိုတခြားထောင်တွဲရာဇဝတ်သားတဦးကခိုင်းစေတယ်ဆိုပြီးသားပါရှိပြီးအဲ့ဒီနောက်ဘသူကဘလို့ရည်ရွယ်ချက်နဲ့ခိုင်းစေတယ်လဲဆိုတာကတော့ကွင်းဆက်ပြတ်နေပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုမတ်အေးတင်နာကျော်နဲ့ကိုအောင်တို့ပြောပြခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းဆောင်ပါတွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်ဇွန်လ20ရက်နေ့မှာသမ္မတဖြစ်လာပြီးကြတဲ့ကသူ့ရဲ့အပြောင်းလဲအစီအစဉ်တွေကိုသမ္မတဒေါ်နယ်ထရမ့်ကအခက်မမြန်ပဲလုပ်နေပါတယ်ပြည်တွင်းရေးရာဦးစားပေးမူဝါဒတွေရဲ့အဓိကအပိုင်းတွေကိုချက်ချင်းတွန်းလှုပ်ဖို့ရည်ရွယ်တဲ့အမိန့်ညွန်ကြားချက်အများအပြားကိုလက်မှတ်ထိုးထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လူဝင်မှုကြီးကြပ်ရေးကိုတင်းကျလိုက်တာနဲ့နိုဝင်ဘာလရွေးကောက်ပွဲမှာမဲမတမာမှုရှိတယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့ဆက်ပြီးပြောနေတာကသူသမရတက်တန်အစောပိုင်းကာလတွေမှာအနောက်အဆက်ကြီးတွေဖြစ်လာပွဲရှိပါတယ်။ James Marlowe ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်။သမရဒေါ်နယ်ထရမ့်ရဲ့ပထမဆုံးရက်တွေကတော့တိတ်အကုန်မြန်လှပါတယ်။ဂုံသွေးရေးအစိုးရစီမင်းစည်းကမ်းတွေနဲ့အငင်းအပွားဆုံးလူမှုကြီးကြပ်မှုတင်းကျပ်ရေးဆိုင်ရာအမိန့်ညွှန်ကြားချက်တွေထုတ်ပြန်ပါတယ်။ဒါပေမဲ့မွတ်စလင်အများစုနိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ယာယီတင်းကျပ်လိုက်တာကပြည်တွင်းမှာရောပြည်ပမှာပါအပြင်းထန်တုံ့ပြန်တာနဲ့ရင်ဆိုင်ရပြီးအမေရိကန်လေဆိပ်တွေမှာဗျမ်းပရာဖြစ်ရတယ်လို့ဆန္ဒပြပွဲတွေပေါ်လာပါတယ်။ဒီမိုကရက်တွေကတော့ဒီအမိန့်ကိုချက်ချင်းပြစ်တင်ဟုပဲမှာတယ်။ဒီထဲအထက်လူတော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမှလည်းအပါအဝင်ပါ
။ It was implemented in a way that created chaos and confusion.
နိုင်ငံတော်မှာရိုးရိုးသေးသေးနဲ့ရှုပ်ထွေးမှုတွေဖြစ်စေမဲ့နီလန်းနဲ့ဒီအမိန့်ကိုအကောင်ထေဖော်တာဖြစ်ပြီးတော့ကမ္ဘာတော်ကကျွန်တော်တို့ဒုက္ခပေးမဲ့လူတွေကိုပဲအားတက်စေပါပါ
ဒီအမိန့်ညွှန်ကြားချက်တွေဟာမဲဆွေပွဲကာလသူ့ရဲ့ဂရုတွေကိုအကောင်ထေဖော်ဖို့ရည်ရွယ်တာလို့ထရမ့်ကပြောပါတယ
် We're here now because tens of millions of Americans have placed their hopes in us
ဝါရှင်တန် DC ကအာဏာကိုလူလူလက်ထဲပြန်လွှဲပေးမယ်ဆိုတဲ့မျှော်လင့်ချက်ရှိခဲ့ကြတဲ့အမေရိကန်သံပေါင်းများစွာကြောင့်ကျွန်တော်တို့ဒီနေရာမှာရောက်နေတာပါ
ဒါပေမဲ့အာယုံလွဲစရာတွေကလည်းရှိခဲ့ပါတယ်။ Trump က Twitter ကနေပြောလို့ရှိတာတွေ၊ကြမ်းကြိမ်ပွဲတက်တဲ့လူအရေးတွဲကိစ္စပေါ်အလေးထားပြောလွန်ခဲ့တာတွေပါ။ အလုပ်တော်ဥက္ကဋ္ဌဖော်ရရန်ကတွေ့တွေ့လိုမျိုးတမယိုးကြမဟုတ်တဲ့နီလန်းနဲ့လှုပ်တာမျိုးတွေကျွန်တော်တို့တွေ့လာဖို့ရှိပြီးတော့ဒါကကျွန်တော်တို့အားလုံးအသားကြောင့်လုပ်ရမယ့်ကိစ္စပါနိုင်ငံမှာခိုးဝင်နေသူတန်ဖိုးများစွာတရားမဝင်ပေးတဲ့မဲတွေကြောင့်လူများစုမဲမှာဟီလာရီကလင်တန်ထက်သူနည်းသွားတာလို့အထောက်ထားမဲ့သူ့ရဲ့အဆိုပေါ်အခြေခံပြီးမဲမတမာမှုဆိုတာကိုစုံစမ်းစစ်ဆေးဖို့လဲထရမ့်ကပြောထားပါတယ်ဒါဟာသူ့အစီအစဉ်ကိုအကောင့်ထည့်ဖို့တာမှာပြဿနာဖြစ်စေနိုင်တဲ့အာယုံပြောင်းမှန်ကိစ္စတစ်ခုဖြစ်တယ်လို့လေ့လာသူဂျွန်ဖော်ဒီယာကပြောပါတယ်
things like changing Obamacare on tax cuts on regulatory things
Obamacare ကိုပြောင်းပြစ်တာအခွန်နဲ့စီးမင်းစည်းကမ်းတွေရှော့ချတာနေဆက်လွန်ကြိုးရေးနဲ့မက္ကဆီကိုနေဆက်မှာဒတိုင်းဆောက်မဲ့ကိစ္စတွေကိုဒေါ်နယ်ထရမ့်ကဆက်ပြီးတော့အလေးထားပြောနေတာစတဲ့ကိစ္စတွေကိုလွှတ်တော်မှာလူများစုရထားတာကိုအသုံးချပြီးတော့အစိုးရအဖွဲ့အစိုးပိုင်းကာလရဲ့အရှိန်အဟုန်ရောမသွားခင်မြန်မြန်လုပ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ထရမ့်အနေနဲ့သူ့ကိုအခိုင်အမာထောက်ခံသူတွေအပြင်တခြားထောက်ခံမှုတွေပါရအောင်ကြိုးစားဖို့စဉ်းစားသင့်တယ်လို့ Brookings Institution ကဂျွန်ဟူဒက်လို့တခြားလေလာသူတွေကပြောပါတယ်
2.8 million or 2.9 million more people voted for Hillary Clinton
Hillary Clinton ကိုလူပေါင်း 2.8 တန်း 2.9 တန်းလောက်ပိုပြီးမဲပေးခဲ့ကြပါတယ်ဒါကသူ့ရဲ့သမရဖြစ်မှုတရားမဝင်ဘူးလို့ဆိုလိုတာမဟုတ်ပါဘူး။ဒါပေမဲ့အမေရိကန်လူထုအများစုကိုသူကိုစားပြုတယ်၊သူတို့အလေးထားရတာကိုသူထင်ဟက်လှုပ်ဆောင်နေတယ်ဆိုတာလက်ခံလာဖို့အများကြီးလုပ်ရပါမယ်
။ဒါပေမဲ့လည်းလောလောဆယ်မှာတော့နိုင်ငံရေးရာတံပြန်တက်ရောက်မှုဘလောက်ပဲရှိပါစေထရမ့်ကတော့မဲဆွယ်ပွဲကတိတွေအတိုင်းဆက်လုပ်သွားဖို့ဆုံးဖြတ်ထားပုံရပါတယ်ခင်ဗျာ
။ကိုကြွကြွသိန်းတင်ပြခဲ့တာဖြစ်ပါရဲ့ရှင်။အခုတစ်ဆက်ထဲမှာပဲနောက်ထပ်အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။မွတ်စလင်အများစုနဲ့ထိုင်ရာနိုင်ငံခုနှစ်ခုကပြည်သူတွေအမေရိကန်ပြည်ဝင်ခွင့်ယာယီတားမြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်တင်ညာချက်ကိုအမေရိကန်ဒီမိုကရက်လွှတ်တော်အမတ်တွေကမနစ်တနင်္လာနေ့ကပြင်းပြင်းထန်ထန်ရှုံချပါရယ်နိုင်ငံတော်ဝန်ကလေးစိတ်တွေနဲ့သမ္မတအိမ်ဖြူရောရှေ့ကသတင်းတပတ်ကြားဆန္ဒပြမှုတွေပေါ်ပေါက်ခဲ့တယ်လို့အမေရိကန်တရားရုံးချုပ်ရှေ့မှာလည်းလွှတ်တော်အမတ်တွေကစန့်ကျင်ကန့်ကွက်ခဲ့ကြပါရယ် VOA သတင်းတောက် Catherine Gibson အမေရိကန်လွှတ်တော်ကနေသတင်းပေးပို့ထားပါရယ်မတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်အမေရိကန်ဒီမိုကရက်လွှတ်တော်အမတ်တွေကသမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်ကိုအမေရိကန်တရားရုံးချုပ်ရှေ့သွားပြီးဆန့်ကျင်ကန့်ကွက်ခဲ့ကြပြီးသမ္မတထရမ့်လက်ထက်ပထမဆုံးရင်ဆိုင်တွေ့ကြတဲ့ပွဲမှာအရှုံးမပေးဘူးလို့ကြေညာခဲ့ပါတယ်အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်အမတ်ချက်ရှူမာကအခုလိုပြောပါတယ
် We will not let this evil order
ဆူရလာတဲ့ဒီမင်းကြောင့်ကျွန်တော်တို့ရဲ့မေဂန်စံသက်မှတ်ချက်တွေကိုဒီဘက်ကမှမဟုတ်ပါဘူး။တနိုင်တဲ့လောက်စွမ်းကုန်တွန်းလှန်သွားမှာဖြစ်ပြီးကျွန်တော်တို့အောင်မြင်ရမှာပါ
။သမ္မတထရန့်ရဲ့အမိန့်ကအမေရိကန်စံနေနဲ့မကိုက်ညီဘူးဆိုပြီးဆန္ဒပြသူတွေကကြွေးကြော်ရင်းသမ္မတအင်ဖြူရောကနေလွှတ်တော်ကိုသွားရလန်းကိုပိတ်ခဲ့ပြီးနောက်တနေ့မှာအမေရိကန်လွှတ်တော်မှလည်းလွှတ်တော်အမတ်တွေစုဝေးခဲ့ကြပါတယ်။အလွတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်နန်စီပလိုစီကတော့သမ္မတရဲ့အမိန့်ကြေညာချက်အပေါ်အခုလိုထောက်ပြပြောဆိုပါတယ်။
What the president did is not constitutional.
တမ္ပဒရဲ့ဆောင်ရွက်ချက်ကအခြေခံဥပဒေနဲ့မကိုက်ညီပါဘူး။ကျမတို့အများစုကတော့ဒါကချင်းဝက်ပြည့်ရွေးမှုလို့ရှုမြင်ကြပါတယ်
။သတင်းတစ်ပတ်ကျော်ကြာဆန္ဒပြမှုတွေမှာဒီမိုကရက်လွှတ်တော်အမတ်တွေအများအပြားပါဝင်ခဲ့ကြတယ်လို့လူမှုကွန်ရက်မီဒီယာပေါ်ကနေလည်းဝေဖန်ပြောဆိုခဲ့ကြပါတယ်။ Republican အထက်လွှတ်တော်အမတ်6ဦးနဲ့အောက်လွှတ်တော်အမတ်9ဦးတို့ကတမ္ပဒရဲ့အမိန့်ကိုပွန့်ပွန့်လင်းလင်းဝေဖန်ပါတယ်။ဒါပေမဲ့လည်း Republican လွှတ်တော်အမတ်အများစုကတော့သမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတမ်းမြင့်မဲ့အပေါ်နှုတ်ဆက်နေကြသလိုတချို့ကလည်းဒီအမိန့်ကအမျိုးသားလုံခြုံရေးအတွက်မဖြစ်မနေလိုအပ်နေတဲ့ကြိုတင်ကာကွယ်ရေးကိုစောင့်ကြည့်နိုင်လိမ့်မယ်လို့ပြောဆိုကြပါတယ်။ Republican အောက်လွှတ်တော်အမတ် Clay Higgins ကတော့အခုလိုပြောပါတယ
်။ President Trump's executive order has simply restored sanity.
သမ္မတ Trump ရဲ့အမိန့်ကြေညာချက်က American လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒကိုအခြေအနေမှန်ပြန်ဖြစ်အောင်လုပ်လိုက်တာပါ။
Mr. Trump ဘက်ကမွတ်စလင်တွေကိုပြည်ဝင်ခွင့်တမ်းမြင်မဲ့အရေးအဆိုပြုပြောဆိုခဲ့ချိန်တုန်းကတော့အောက်လွှတ်တော်ဥက္ကဋ္ဌဖော်ရိုင်ယန်ကဝေဖန်ခဲ့ပါတယ
် Some of our best and biggest allies
Islamic ကျန်းဖတ်မှုကိုတိုက်ဖျက်ခဲ့ကြသူတွေရုန်းကန်ခဲ့ကြရသူတွေတဲ့ကတချို့ကကျွန်တော်တို့ရဲ့အကောင်းဆုံးနဲ့ကြီးမားဆုံးမဟာမိတ်မွတ်စလင်တွေဖြစ်ကြပါတယ
်ဒါပေမဲ့သမ္မတ Trump ကအမိန့်ကြေညာချက်ကိုလက်မှတ်ထိုးလိုက်ပြီးနောက်မှာတော့ထောက်ခံကြောင်းကြေညာချက်ထုတ်ပါတယ်သမ္မတရဲ့လူဝင်မှုကြီးကြပ်ရေးတမ်းမြင်မဲ့လက်မှတ်ထိုးထုတ်ပြန်ပြီးပထမဆုံးအကြိမ်ဖြစ်မနေ့တနင်္လာနေ့ကသတင်းထောက်တင်နဲ့တွေ့ဆုံလာမှာတော့အင်ဖြူရောပြောခွင့်ရရှောင်းစပိုက်ဆာကစွန့်ဖြတ်ချက်ကိုနောက်ဆုံးမှာမဟုတ်ဘူးလို့ပြောဆိုသွားပါတယ
် I'm sorry that some folks may have had to wait a little while
တချို့လူတွေယာယီဆောင်ဆိုင်ရတဲ့အပေါ်မှာတော့စိတ်မကောင်းပါဘူးဒါပေမဲ့သမရအနေနဲ့ကတော့အကြမ်းဖက်တိုက်ခိုက်ဖို့စိတ်ပိုင်းဖြတ်ထားသူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပေးလိုက်တာကြောင့်တစုံတစ်ယောက်အသက်ခံရလိုက်တဲ့အခါမှဘာမှပြန်ပြီးလုပ်လို့မရတော့ဘူးဆိုတာကိုသမရကြီးကပုံပြီးအလေးထားတယ်ထင်ပါတယ်
သမ္မတရွေးကောက်ပွဲအရှုံးပေါ်မှာမခန့်ကြီးမခန့်သာဖြစ်နေတဲ့ဒီမိုကရက်တွေကတော့ဒီကိစ္စအပေါ်ဆန့်ကျင်သွားဖို့ရှိနေကြပြီးလမ်းမတွေပေါ်မှာလည်းစိတ်ဆိုးနေတဲ့ထောက်ခံသူတွေကအဆင်သင့်ရှိနေကြပါတယ်ရှင်
။မသိရင်ထိုက်တင်ပြခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတွေကိုနားဆင်ပြီးမှတော့အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဘက်ကိုကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်မောင်ရော်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာကိုဒီလ31ရက်နေ့မှာတင်ပြရမယ့်အစားရဲအကန့်အသတ်မရှိအချိန်တိုးမြင့်တက်မှတ်လိုက်ပါတယ်။ဒီလိုတိုးမြင့်ပေးလိုက်တာကတော့ရခိုင်ပြည်နယ်အတွင်းလူခွင့်ရင်းနဲ့ပတ်သက်တဲ့ဆွတ်ဆွဲချက်အသစ်တွေထပ်မံပေါ်ပေါက်လာတာကြောင့်လို့နိုင်ငံတော်သမ္မတရုံကထုတ်ပြန်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့အော်တိုဘာလနဲ့နိုဝင်ဘာလအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးနောက်ခံအခြေအနေနဲ့ဖြစ်ရမှန်ပေါ်ပေါက်စေဖို့ဒီလိုအဖြစ်မျိုးနောက်တစ်ကြိမ်ထပ်မံမဖြစ်ပွားစေဖို့အတွက်စုံစမ်းရေးကော်မရှင်ကို2016ခုနှစ်ဒီဇင်ဘာလ1ရက်နေ့မှာနိုင်ငံတော်သမ္မတကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ကော်မရှင်ကိုဒုသမ္မတဦးမြင့်စွေကဦးဆောင်ပြီးနေပယ်အသီးသီးကလူပုဂ္ဂိုလ်73ယောက်နဲ့ဖွဲ့စည်းခဲ့တယ်လို့ကော်မရှင်ရဲ့အစီရင်ခံစာကိုဒီလ31ရက်နေ့နောက်ဆုံးထားတင်ပြဖို့သတ်မှတ်ခဲ့တာဖြစ်ပါတယ်ဒီလ30ရက်နေ့မှာတော့လူခွင့်ရင်းနဲ့ပတ်သက်တဲ့ဆွဆွဲချက်အစ်စ်တွေထပ်မံပေါ်ပေါက်နေတာကြောင့်ဒီကိစ္စတွေဆက်လက်စုံစမ်းစစ်ဆေးပြီးစီးတဲ့အချိန်ထိအစီရင်ခံစာတင်ပြမဲ့ရက်ကိုတိုးမြင့်သတ်မှတ်ကြောင်းနိုင်ငံတော်သမ္မတလက်မှတ်နဲ့အမိန့်ကြော်ညာစာထုတ်ပြန်ခဲ့ပါတယ်။ကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးတညာကလွန်ခဲ့တဲ့ရက်တွေကလေးကအစီရင်ခံစာကိုပြင်ဆင်ပြီးဖြစ်ကြောင်းနဲ့ဒီလိုရက်တိုးမြင့်စေခဲ့တဲ့ဆွဆွဲချက်အစ်စ်တွေနဲ့ပတ်သက်ပြီးတေချာမသိသေးကြောင်းအခုလိုပြောဆိုပါတယ်။
အဲ့ဒါကျွန်တော်တို့တော့ဂုတိသေးချာမသိရသေးပါဘူးဆွဲချက်တွေကတော့ရှိမှာပေါ့နော်ပြီးတာလည်းရှိတယ်မပြီးတာလည်းရှိတယ်စီးဝေးကြမှာသိရလိမ့်မယ်ဒီဘယ်ဆွဲချက်ကိုစစ်ဆေးသိရမယ်ဆိုတာကျွန်တော်တို့တော့ပြီးတဲ့တာဝန်ကိုရတဲ့အချိန်ချင်းပြီးအောင်လုပ်ပြီးပါတယ်လွန်ခဲ့သော3-4ရက်လောက်တည်းကအပြီးသက်လုပ်ထားပါတယ်ဒါပေမဲ့ဒီနေ့မနေ့ကရက်စွဲနဲ့ထုတ်တဲ့အမိန့်အရတော့ဆက်လက်စုံစမ်းစစ်ဆေးမှုပြီးစီးသည့်အချိန်ထိအဲ့လိုတုံ့ပြန်တမလိုက်ပါလေ
လက်ရှိကြုံတွေ့နေရတဲ့ကော်မရှင်ရဲ့စိန်ခေါ်မှုနဲ့အခက်အခဲတွေကိုဥတညာကအခုလိုဆက်ပြောပါတယ
်ဘာသာစကားအခက်အခဲပေါ့ဓမ္မတက်ကတော့ကျွန်တော်ပြောတာသူတို့နားမလည်ဘူးသူတို့ပြောတာကိုကျွန်တော်တော်တော်စူးစမ်းပြီးလက်ခံတယ်နောက်တစ်ခုကကျွန်တော်တို့ဟာနိုင်ငံတော်အဖွဲ့စည်းတဲ့ဖွဲ့စည်းမှန်ပါတယ်သို့တော်လည်းသွားဆွတ်တဲ့အခါရုပ်ပြည့်ကြီးတော့စိုးရင်တာပေါ့ဟုတ်ကဲ့စိုးရင်စိတ်နဲ့ကျွန်တော်တို့တွေ့ဆုံတဲ့အခါရှိတယ်အဲ့ကျွန်တော်တို့ကယုံကြည်မှုတည်ဆောက်ပြီးတော့မှလည်းအမှန်တရားရပါလိမ့်မယ်။ပြောချင်တဲ့လူရှိတယ်။ဒါပေမဲ့ပြောချင်တဲ့လူတွေကလည်းသူတို့ရဲ့အန်တီကိုသူတို့စိုးရိမ်နေတတ်ပါလေ။ခက်ခဲသွားကြီးလာကြီးလည်းခက်ခဲရှိတာပေါ့။ယွာတွေသွားတဲ့ခါလဲယွာတွေအထိမရောက်နိုင်တဲ့အခက်ခဲပေါ့။ယွာလူတွေကိုလည်းကျွန်တော်တို့ဟာတနေရာဘယ်မှာလာစုပါလို့ပြောခွင့်မရှိပါဘူး။ကျွန်တော်တို့ကဒါလင်သူတို့ရှိတဲ့နေရာသွားမှာပါ။အဲ့တော့ဖိတ်ခေါ်ရပါလေ။
အစီရင်ခံစာနောက်ဆုံးတင်သွင်းနိုင်မဲ့ရက်ကိုလည်းပြန်လည်ဆွေးနွေးပြီးမှသာခံမှန်းသတ်မှတ်နိုင်မှာဖြစ်ကြောင်းပြောပါတယ်
။ဒီစာရကျွန်တော်တို့အစီအစဉ်ပြန်တွေ့ရပါပါ။ပြန်တွေ့တဲ့အခါကျရင်ကျွန်တော်တို့ခံမှန်းကြီးရက်ဆွဲကောင်းဆွဲမယ်။ခံမှန်းကြီးရက်မဆွဲခင်ကျွန်တော်တို့ဘာတွေဆက်လက်လုပ်ဖို့လိုသေးသလဲ။အဲ့လိုရမယ့်ဒေတာတွေသွားဖို့အချိန်ဘယ်လောက်ယူရမလဲ။အဲ့ဒါလေးလာဖို့ကျွန်တော်တို့ဘယ်လိုပြူဟာပြန်ဆွဲမလဲ။ဘယ်လိုလုပ်ငန်းတွေတာဝန်ခွဲဝေသတ်မှတ်မလဲ။အဲ့ဒီပေါ်မှာကျွန်တော်အဖွဲ့မှာအကြံပြုလာတာရှိမှာပေါ့အဲ့ဒီအကြံပြုတဲ့ကျဲ့ပေါ်မှာမူတင်ပြီးတော့ရက်ကိုခံမှန်းသတ်မှတ်ပါလိမ့်မယ
်အကြံပေးတိုက်ခိုက်သူတွေကိုရှာဖွေဖမ်းဆီးချိန်နဲ့နေမြေရှင်းလင်းချိန်မှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်တာတွေရှိကြောင်းနဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကကော်မရှင်ကသတင်းထုတ်ပြန်ရမှာ The Guardian သတင်းစာနဲ့ South China Morning Post website မှာဒီဇင်ဘာလ17ရက်နေ့ကဖော်ပြခဲ့တဲ့မောင်တော်ဒေတာကအမျိုးသမီးတွေအာဏာပြုကျင့်တဲ့သတင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့ကြောင်းနဲ့အခင်းဖြစ်ပွားမှုကိုမကြားသိခဲ့ရကြောင်းထုတ်ပြန်ထားပါတယ်။မောင်တော်ဒေတာအကြမ်းဖက်မှုဟာ2016ခုနှစ်အော်တိုဘာလ9ရက်နေ့မှာစတင်ဖြစ်ပွားပြီးနေကြားဆောင်ရဲကုတ်ကဲမှုဌာနချုပ်နဲ့အခြားစခန်းတစ်ခုတိုက်ခိုက်ခံခဲ့ရတာကြောင့်ရဲတပ်ဖွဲ့ဝင်9ဦးကြာဆုံးခဲ့တယ်လို့လက်နက်မျိုးစုံ48လက်နဲ့ကြီး6500ကျော်ဆုံးရှုံးခဲ့ပါတယ်။အကြမ်းဖက်အဖွဲ့က10ယောက်သေဆုံးပြီး2ယောက်အရှင်ဖမ်းဆီးခံခဲ့ရပါတယ်။ ဒုတိယအကြိမ်တိုက်ခိုက်မှုကတော့နိုဝင်ဘာလ12ရက်နေ့နဲ့13ရက်နေ့တွေမှာထပ်မံဖြစ်ပွားခဲ့ပြီး12ရက်နေ့တိုက်ခိုက်မှုမှာတမ်ဘရော့စစ်ကြောင်းကိုအကြမ်းဖက်သမား600လောက်ကဝိုင်းရံတိုက်ခိုက်တာကြောင့်ရဟယင်နှစင်းနဲ့၄ကြောင်းကပါတုံ့ပြန်တိုက်ခိုက်ခဲ့ရာကြောင့်အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်
ကိုမိုးစောတင်ပြခဲ့တာဖြစ်ပါတယ်အခုတော့မကြခင်မှာထုတ်လို့မဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်
တော်ရရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ထင်ရှားတဲ့ဥပဒေပညာရှင်ဦးကိုနီကိုတနက်သမားတဦးကအနီးကပ်လှုပ်ကြံတက်ဖြတ်လိုက်ပါတယ်ဒီဖြစ်ရပ်ကိုတာမန်လူတက်မှုတစ်ခုလို့ VOA တော်ရရှင်တွေကယူဆပါသလားဒါမှမဟုတ်မြန်မာနိုင်ငံမှာဖြစ်တောင့်ဖြစ်ခဲလွန်းလာတဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့လှုပ်ကြံတက်ဖြတ်မှုလို့ယူဆပါသလားဒီဖြစ်ရပ်ကနေတဆင့် VOA တော်ရရှင်တွေရဲ့စိုးရိမ်မှုတွေအပါအဝင်သဘောထားအမြင်တွေကိုတိထားသမျှသတင်းအချက်လက်တွေပေါ်အခြေခံပြီးအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးကြင်ကြရဲဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေချင်ပါတယ်ကိုဆွေးနွေးကြင်တာတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လူရင်းတူရှင်ရေးသားပြောဆိုပြီးပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1-2-3-2-3-2-5-5-5လေးဖြစ်ပါတယ်ရှင်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။နောက်တစ်နာရီကြာမှာထုတ်လွှင့်မယ့်ဓာတ်ရိုက်လေးလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။VOA အင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7.2 ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်နောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်အေသနာကျော်ကကြင်ညာပေးပါမယ်ရှင
်အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့သမ္မတအမိန့်ကိုမထောက်ခံတဲ့ယာယီရှေ့နေချုပ်ဆယ်လီယိတ်စ်ကိုယာရုကဖယ်ရှားလိုက်ပြီးတော့နိုင်ပိုင်းတွင်မှာပဲသူ့နေရာမှာအစားထိုးခန့်အပ်တဲ့ယာယီရှေ့နေချုပ်အစ်စ်ကတရားရေးဌာနဝန်ထမ်းတွေအနေနဲ့သမ္မတရဲ့တရားဝင်အမိန့်ကိုတရားဥပဒေနဲ့အကာအကွယ်ပြုကြဖို့သူ့ရဲ့ဝန်ထမ်းတွေကိုညွှန်ကြားသွားပါတယ်အမေရိကန်တရားရုံးချုပ်မှာလက်လက်နေတဲ့တရားသူကြီးနေရာမှာဘသူကိုခန့်အပ်မလဲဆိုတာကိုတော့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ရုံးမြင့်တန်းကြားကနေကြေညာမှာဖြစ်ပါတယ်။လက်ရှိမှာတော့တရားလွှတ်တော်ချုပ်မှာတရားသူကြီး၈ဦးပဲရှိပြီးတော့နိုင်ငံရေးအယူဆမှာ၄ဦးစီနှစ်ဖက်ကွဲနေတာဖြစ်ပါတယ်။ NLD ဥပဒေအကြံပေးဦးကိုနီလှုပ်ကြံသူကိုဖမ်းမိဖို့ကုညီရင်နဲ့တနက်သမားရဲ့ပြစ်ခတ်မှုခံခဲ့ရတဲ့အငှားရင်မောင်ကိုနေဝင်းရဲ့ဇာပနာကိုရန်ကုန်ရေဝဲသုတ်တံမှာဒီကနေ့ကျင်းပရမှာနိုင်ငံရေးခေါင်းဆောင်တွေလွှတ်တော်အမတ်တွေနဲ့တက်ကြအလှူရှားသူတွေတော်တော်များများတက်ရောက်ခဲ့ကြပါတယ် NLD ပါတီရဲ့နာယကဦးတင်ဦး88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်တို့ကဝန်ထဲကြီးခွဲကြောင်းဇာပနာအခမ်းအနားမှာအကြီးအသေးမိန့်ခွန်းပြောကြားသွားခဲ့ရပါတယ်လှုပ်ကြံခံရသူရှင့်နေဦးကိုနေရဲ့ဇာပနာကိုတော့မနေ့ကရန်ကုန်စွန်းနီမွတ်စလင်တင်းကြိုင်မှာပြုလုပ်ခဲ့ပြီးလူတောင်းကနေအထိတက်ရောက်ခဲ့ပါတယ်။ကနေဒါနိုင်ငံကွီဘက်မြို့ဗလီတစ်ခုမှာတနက်နေ့ပစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်သစ်နယ်ပွားကနေဒါနိုင်ငံသားတက္ကသိုလ်ကျောင်းသားကိုရဲတပ်ဖွဲ့ကတရားစွဲလိုက်ပြီးဖြစ်ပါတယ်။လူသက်မှု6မှုလူသက်ရန်ကြံစည်မှု9မှုတို့နဲ့အသက်28နှစ်ရွယ်အလက်ဇန္ဒားဘစ်ဆနော့ကိုတနင်္လာနေ့ညနေကပဲရဲကအမှုတင်လိုက်တာဖြစ်ပါတယ်ရှင်။
တရင်အချင်းချုပ်ကိုမအေးသနာကျော်ကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမခင်ပြူထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Ricketts ဖြစ်ပါတယ်ကျွန်မရှားဖုံပါ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နောက်တစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.